အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိသျှဝန်ကြီးချုပ်ထရီဇာမေတို့ဒီကနေ့သမ္မတအိမ်ပြည်တော်မှာတွေ့ဆုံဆွေးနွေးဖို့ရှိပြီးပူးတွဲသတင်းစာရှင်းလင်းပွဲလည်းလုပ်ဖို့ရှိပါတယ်။ထရီဇာမေဟာမစ္စတာထရမ့်သမ္မတဖြစ်လာပြီးကလေးကဆိုရင်ပထမဆုံးတွေ့ဆုံနဲ့ပြည်ပခေါင်းဆောင်ဖြစ်ပါလိမ့်မယ်။ခေါင်းဆောင်နှစ်ယောက်စလုံးဟာသူတို့ရဲ့နိုင်ငံတကာဆက်ဆံရေးကိုအထူးသဖြင့်ကုန်သွယ်ရေးကနေတဆင့်ပြုပြင်ပြောင်းလဲဖို့စလုပ်ထားပါပြီ။ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်မဲ့ကိစ္စ12နိုင်ငံပါပစိဖိတ်ရောင်းဝယ်နိုင်ငံတွေအကြားကုန်သွယ်ရေးသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့မစ္စတာထရမ့်ကလှုပ်ထားတဲ့ကိစ္စတွေကြောင့်ကမ္ဘာတဝန်းမှာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အသစ်တွေအတွက်ဆက်စပ်ညှိနှိုင်းမှုလိုလာပါတယ်။ EU ကနေနှုတ်ထွက်မဲ့ဝန်ကြီးချုပ်မေရဲ့အစီအစဉ်တွေထဲမှာလူဝင်မှုကြီးကြပ်ရေးကိုထိန်းချုပ်မဲ့ဦးစားပေးလုပ်ငန်းတစ်ခုလည်းပါပါတယ်။ဒါပေမဲ့အသေးစိတ်မူဝါဒတွေကိုတော့အခုချိန်ထိမကြေညာသေးပါဘူး။ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေအတွက်အမေရိကန်ကထည့်ဝင်နေတဲ့ရန်ပုံငွေကိုဖျက်တော့မလားဆိုတာသမ္မတထရမ့်ကမဆုံးဖြတ်ရသေးဘူးလို့အင်ပြူတော်ပြောခွင့်ရရှွန်စပိုက်ဆာကပြောပါတယ်။အဲ့ဒီနိုင်ငံတကာအဖွဲ့အစည်းတွေမှာအမေရိကန်ရဲ့ခန့်ကန့်ကိုလျှော့ချဖို့သမ္မတကစဉ်းစားနေတယ်ဆိုတဲ့သတင်းတွေကထွက်ထားတာပါ။တခြားနိုင်ငံတွေရဲ့ရေးကိစ္စတွေမှာကိုလိုချင်သူတို့ဖြစ်အောင်အမေရိကန်နဲ့ဗြိတိန်တို့ဝင်ဆွတ်တဲ့အချိန်ကာလတွေအဆုံးသတ်သွားပြီလို့ဝန်ကြီးချုပ်မေကဖီလာဒယ်ဖီးယားမြို့မှာရီပက်ဘလီကန်ခေါင်းဆောင်တွေကိုကြာတာပြေးနေကပြောပါတယ်။